This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပေါင်းပါပါပြီးစစ်အာဏာရှင်ဗီရိုမှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ25ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဦးစွာစီးရီးသတင်းများကိုရန်နိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG တော်ရရှင်များမင်္ဂလာပါခင်ဗျာကုချင်စပြီး2024ခုနှစ်ဒီဇင်ဘာလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ချောင်းဦးမြို့တွင်ကင်းပတ်နေတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မုံရောင်မန္တလေးလမ်းပိုင်းမှာကင်းပုံးဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်မှုစစ်သားတအူးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းချောင်းဦးမြို့ပေါ်မှာကင်းပတ်ထွက်လာတဲ့အပချမ်းပတ်စစ်ကောင်စီတပ်ဖွဲ့နဲ့မုံရမန္တလေးလမ်းပိုင်းမှာကင်းမုံဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သားတအူးသေဆုံးပြီးအများပြားဒဏ်ရာရသွားတယ်လို့ချောင်းမြို့နယ်ပကပ္ဖတိုက်ခိုက်ရေးတပ် CHU PDF တပ်ဖွဲ့ကဒီကနေ့ဒီဇင်ဘာလ25မှာထုတ်ပြန်ပါတယ်မုံရမြို့နယ်အပိုင်းမုံရမန္တလေးလမ်းမပေါ်ကမုံရွေးတိုးဂိတ်အနီးမှာကင်းမုံဝင်နေတဲ့ကျန်းပတ်စစ်သားနှစ်ဦးကိုဒီကနေ့ဒီဇင်ဘာလ25ရက်မနက်စင်နိုင်ချိန်ခန့်မှာမိုင်းဆွဲတိုက်ခိုက်ခဲ့ရမှာစစ်သားတအူးသေဆုံးသွားတယ်လို့ဆိုပါတယ်အလားတူမနေ့ကဒေဇမလာ24ရက်ညနေ 6:48 မိနစ်ချိန်မှာလဲချောင်းဦးမြို့မှာရဲစခန်းကနေချောင်းဦးမြို့တွင်ကိုကင်းပတ်ထွက်လာတဲ့အကြမ်းဖက်စစ်သား10ဦးကိုချောင်းဦးမြို့နယ်ပကဖတိုက်ခိုက်ရေးတပ် CHU PDF တပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သား10ဦးပြင်းထန်ဒဏ်ရာရရှိကာလဲကျသွားတာကြောင့်အများစုကသေဆုံးနိုင်ခြေရှိတယ်လို့အသိပေးပါတယ်ချောင်းဦးမြို့မှာရဲစခန်းကစစ်ကောင်စီတပ်ဖွဲ့ဟာမြို့ထဲမှာပုံမှန်ကင်းပတ်လေးရှိတာကြောင့်မြို့ရဲတနေရာမှာမိုင်းဆွဲခဲ့တာလို့သိရပါတယ်ဒီစစ်စင်းတစ်ခုစလုံးအတွက်မှတ်တမ်းဗီဒီယိုဖိုင်ရရှိထားပြီးဖြစ်တာကြောင့်နောက်ဆက်တွဲအခြေအနေကိုဆက်လက်ထုတ်ပြန်ပေးမယ်လို့ချောင်းမြို့နယ်ပကဖတိုက်ခိုက်ရေးတပ် CHU PDF တပ်ဖွဲ့ကပြောပါတယ်။ချောင်းမြို့နယ်ပကဖတိုက်ခိုက်ရေးတပ် CHU PDF နေနဲ့အရသာပြည်သူတွေနဲ့တပ်ဖွဲ့ဝင်ရဲဘော်တွေထိခိုက်မှုနဲ့အောင်အတက်နိုင်ဆုံးချိန်ဆပြီးစစ်ရေးပေါ်ဆောင်နေရှိတဲ့တော်လိုင်းအင်အားစုလို့သိရပါတယ်။ချောင်းမြို့နယ်ပကဖတိုက်ခိုက်ရေးတပ် CHU PDF နဲ့မာမိတ်ပူးပေါင်းဖွဲ့ဟာဒီဇင်ဘာလ18ရက်နေ့ကလည်းစစ်ကောင်စီလက်အောက်ခံပြူစောတိတွေကာကင်းယူလေးရှိတဲ့မုံရမန္တလေးလမ်းပိုင်းတနေရာက3တပ်အဆောင်အုံကိုမိုင်းထောင်ဖောက်ခွဲခဲ့ရာပြူစောတိ3ဦးသေဆုံးပြီး9ဦးဒဏ်ရာသွားအောင်လုဆောင်နိုင်ခဲ့ပါတယ်ခင်ဗျာအခုဆက်လက်ပြီးပေါကောင်းမြို့နယ်ကစစ်ကောင်စီသတင်းပေတူးကိုပြစ်ခတ်ရှင်းလင်းနေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးချင်ပါတယ်ဘကိုးတိုင်းပေါကောင်းမြို့နယ်မှာနေပြီးစစ်ကောင်စီတပ်တွေကိုသတင်းတွေပေးနေသူတူးကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ပေါင်းနယ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF 3631တပ်ရင်းကထုတ်ပြန်ပါတယ်ပေါကောင်းမြို့နယ်ကမုန်းကြုံအုပ်စုနတ်တလင်းကြီးရွာမှာနေတဲ့စစ်တပ်သတင်းပေခင်းဆိုးဆိုသူကိုမြေခံပြည်သူ့ကာကွယ်ရေးတပ်မတော် PPDF 3631တပ်ရင်းတပ်ခွဲ3ကရဲဘော်တွေဒီဇင်ဘာလ24ရက်ညနေ 4:00 ခွဲအချိန်မှာတွားရောက်ရှင်းလင်းခဲ့တာလို့သိရပါဗျ။ခင်းဆိုးဆိုသူဟာဖက်စစ်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးစစ်သားစစ်စုဆောင်းလာလူငယ်တွေကိုအတင်းအဓမ္မပေါ်တာဆွဲရမှာအာတရော်လိုက်ပါဆောင်ရွက်တာပေါ်တာဆွဲပြီးသူတွေကအသက်မပြည့်သေးသူတွေကိုငွေနဲ့ရွေးခိုင်းတာစစ်ကောင်စီကိုအားပေးထောက်ခံပြီးတော်လိုင်းထောက်ဖို့ရဲဘော်တွေရဲ့သတင်းအချက်အလက်တွေကိုလိုက်လံစုံစမ်းတာတွေပြုလုပ်နေသူဖြစ်တဲ့အတွက်ရှင်းလင်းရတာလို့ PPDF 3631တရင်ကအသိပေးထားပါတယ်။မြို့ကာကွယ်တပ်ဖွဲ့ဝင်တွေအနေနဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေထွေးဥစည်းများရဲကြီးအုပ်ချုပ်မှုများနဲ့သတင်းပေးလမ်းပြောက်တွေကိုပြက်ပြက်သားသားအရေးယူဆောင်ရွက်နေပြီဖြစ်တာကြောင့်မြို့သူလူထုအနေနဲ့သူတို့ရှိတဲ့နေရာတွေမှာတော်လာနေထိုင်တာအားပေးကူညီတာနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ကြဘို့မြေခံပြည်သူ့ကာကွယ်တပ်မတော်3631 PPDF တရင်ကသတိပေးထားပါတယ်ခင်ဗျာ။ခုကတင်ဆက်ပေးကြတာကတော့မိုးကုံမြို့နယ်ခွန်မိုင်ကြီးရွာကအိမ်တလုံးဓားတိုက်ခင်းရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ တောင်ပြည်တမားနှင့်နယ်မြေမိုးကုံမြို့နယ်ခုနှစ်မိုင်ကျေးရွာကအိမ်တလုံးဓားများတိုက်ခံခဲ့ရတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်ပစ္စတိုသက်တွေကင်ထားတဲ့လူ2ဦးကခုနှစ်မိုင်ကျေးရွာကအိမ်တလုံးကိုဒီဇင်ဘာလ19ရက်နေ့မှာဓားများတိုက်ခဲ့တာဖြစ်ပြီးအိမ်မှာရှိတဲ့စိန်ရွှေရတနာတွေယူဆောင်သွားတယ်လို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနကလည်းဒီဇင်ဘာလ24ရက်မှာထုတ်ပြန်ထားပါတယ်ဓားများတိုက်သွားတဲ့အမျိုးသား2ဦးဟာတယောက်ကတော့စေဝုဆုံနဲ့တူတဲ့ဝတ်စာဝတ်ဆင်ထားပြီးနောက်တဦးကအရက်ဝတ်ဝတ်ဆင်ထားတဲ့အတွက်စေဝုဆုံဟာဘယ်အဖွဲ့စည်းကဖြစ်တယ်ဆိုတာသိရအောင် PSLF DNL တရားဝတ်ရေးစုမှုရေးတပ်ဖွဲ့ကစုံစမ်းနေတယ်လို့အသိပေးထားပါတယ်။ဓားများတိုက်ခင်ရတဲ့အိမ်ဟာဥချက်ကတ်ဘာဟာဒူးဆိုသူရဲ့အိမ်ဖြစ်ပြီးရွှေ20ကျပ်သားစိန်လက်စွန်5ခွင်ကြောက်စိန်2လုံးခြေအပွင့်နဂတ်တစ်ခုရန်ရွှေနဂတ်တစ်ခုကြောက်နှစ်လိုက်ပါလက်စွပ်တစ်ခွင်ကြောက်တထုံဖုန်းတစ်လုံးနဲ့စိုက်ကယ်တစ်စီးပါသွားတယ်လို့သိရပါတယ်။လက်ရှိမှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNL မိုးကုံမြို့တရားဥပဒေစိုးမိုးရေးတပ်ဖွဲ့ကဓားများတိုက်မှုနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးရမိဖို့စုံစမ်းနေတယ်လို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ခုတစ်ခါအနောက်ပိုင်းဒိုင်းစစ်ဌာနချုပ်စစ်ဘက်ရေးရာလုံခြုံရေးတပ်ကစစ်သား2ဦးလက်နက်နဲ့တကွအလင်းဝင်လာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။လခိုင်ပြည်အမ်းမြို့နယ်မှာခြေစိုက်တဲ့အနောက်ပိုင်းဒိုင်းစစ်ဌာနချုပ်နဘခလက်အောက်ခံစစ်ဘက်ရေးရာလုံခြုံရေးတပ်ကစစ်သား2ဦးလက်နက်နဲ့တကွအလင်းဝင်လာတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်ဒေသမကွေးတိုင်းတရက်ခရိုင်အမှတ်4တိုင်ရင်ကထုတ်ပြန်ထားပါတယ်။စစ်ဘက်ရေးရာလုံခြုံရေးတပ်နဘခကစစ်ကောင်စီတပ်ဖွဲ့ဝင်တက်ကြွကြီးတဦးနဲ့တပ်သားတဦးတို့ဟာဒီဇင်ဘာလ23ရက်နေ့မှာ MA3 တလက်ပစ္စတိုတလက်အင်နာကဘုံးဒီတလုံးကြည်များနဲ့အတူတရက်ခရိုင်အမှတ်4တိုင်ရင်ထံအလင်းဝင်လာတယ်လို့သိရပါတယ်။သူတို့2ဦးဟာတရက်ခရိုင်အမှတ်4တိုင်ရင်မှာအလင်းဝင်လို့တဲ့အကြောင်းအဆင့်ဆင့်ဆက်သွယ်လာတဲ့အတွက်တွားရောက်ခေါ်ယူခဲ့ရပြီးကျမ်းမာရေးဆောင်ရှောက်မှုဘေးကကောင်းမွန်စွာလက်ခံထားတဲ့အပြင်ထိုက်တဲ့စုချင်းငွေချိမြင့်နာတွေဆက်လုပ်သွားမယ်လို့အသိပေးထားပါတယ်။တနိုင်ငံလုံးအနှက်ဆစ်ရှုံးနေပြီးမကြခင်မှာ ICC ကဖန်ဝရန်ထုတ်တာခံရတော့မဲ့အကြမ်းဖက်စစ်ကောင်းဆောင်မင်းအောင်လှိုင်လက်အောက်မှာတောင်းဝန်မထမ်းလို့တော့ပဲပြည်သူရင်ဝင်ခလုံးပြီးအလင်းဝင်လို့တဲ့တပ်မတော်သားအလုံးကိုကြိုးစိုးနေမယ်လို့တရက်ခဲအမှတ်လေးတရင်ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါပြည်တွင်သတင်းများကိုဒီမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်မင်္ဂလာပါရှင်အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ25ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ညပိုင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်ဒီမကတော့ပူပူပါစစ်အုပ်စုဟာတရားမဝင်အာဏာရယူထားတာဖြစ်လို့ရွေးကောက်ပွဲကိုဦးစီးကျင်းပပိုင်ခွင့်မရှိဘူးလို့ NUG နဲ့ NUCC ဘူးတဲ့ထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်အကြံဖက်စစ်အုပ်စုဟာတရားမဝင်အာဏာရယူထားတာဖြစ်လို့ရွေးကောက်ပွဲကိုဦးစီးကျင်းပပိုင်ခွင့်မရှိဘူးလို့ NUG နဲ့ NUCC တို့ကပူရဲထုတ်ပြန်ကြေညာလိုက်ပါတယ်စစ်အုပ်စုအနေနဲ့နိုင်ငံတော်အာဏာကိုဆက်လက်ရယူနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုံမဲ့အတူယောင်ရွေးကောက်ပွဲပြုလုပ်မဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC တို့ကပူရဲထုတ်ပြန်လိုက်တာဖြစ်ပါတယ်ပြည်သူလူထုအသိမှတ်ပြုရေကောက်တင်မြောက်ခဲ့တဲ့2020ပြည့်နှစ်ရေကောက်ပွဲရလဟာယနေ့ကာလအထိတရားဝင်ဖြစ်တယ်လို့လည်းအသိပေးထားပါတယ်။အကြံဖက်စုစုက2020အထွေထွေရေကောက်ပွဲရလကိုဥပဒေမဲ့အတ္တမဖြတ်သိမ်းပြီးနိုင်ငံတော်အာဏာကိုတရားဝင်ရယူဖို့ကြိုးစားနေတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရေကောက်ပွဲတရက်ကိုဦးစီးကျင်းပပိုင်ခွင့်မရှိကြောင်းနဲ့ပြုလုပ်ခဲ့မယ်ဆိုရင်လည်းဒီရေကောက်ပွဲဟာမြန်မာစစ်တပ်ကအာဏာဆက်လက်ရယူနိုင်ရေးအတွက်ဟန့်ပြပြုလုပ်မဲ့တရားဝင်မှုမရှိတဲ့အတူယောင်ရေကောက်ပွဲသာဖြစ်တယ်လို့NUG နဲ့ NUCC ကဆိုပါတယ်အကြံဖက်စုစုဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာကတည်းကဖွဲ့စည်းပုံအခြေခံဥပဒေ2008ပါပြဋ္ဌာန်းချက်တွေကိုချိုးဖောက်ခဲ့ပြီးဖြစ်တာကြောင့်ဒီအခြေခံဥပဒေဟာလည်းပြက်ပြဲခဲ့ပြီးဖြစ်တယ်လို့ပြောပါတယ်2020ရွေးကောက်ပွဲရလဒ်အရာ2021ခုနှစ်မတ်လ31ရက်နေ့မှာပေါ်ပေါက်လာတဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကလည်းပြည်သူလူထုလက်မခံတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအပြီးသတ်ဖြတ်သိမ်းခဲ့ပြီးဖြစ်တဲ့အတွက်ပြည်သူလူထုထောက်ခံတဲ့နိုင်ငံရေးပါတီတွေဟာယခုအချိန်ထိနီလန်းပေါင်းစုံနဲ့မတရားဖိနှိပ်ခံနေရတာမျိုးတွေကြုံတွေ့နေရတယ်လို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ရှင်အခုဆက်လက်ပြီးတော့အကြံဖက်စစ်အုပ်စုအပါအဝင်ပြင်ပအင်အားစုတစ်ခုခုကမြန်မာနိုင်ငံရေးကံကြမ္မာကိုဝင်ရောက်ချေလဲဆုံးဖြတ်တာကိုလက်မခံဘူးလို့ NUG နဲ့ NUCC ပြောတဲ့သတင်းကိုတင်ဆက်ပေးပါမယ်အကြံဖက်စစ်အုပ်စုအပါအဝင်ပြင်ပအင်အားစုတစ်ခုခုကမြန်မာနိုင်ငံရေးကံကြမ္မာကိုဝင်ရောက်ချေလှယ်တာနဲ့အဆုံးဖြတ်ပေးတာကိုလက်ခံမှာမဟုတ်သလိုမြန်မာနိုင်ငံရဲ့ခေတ်ပြောင်းစနစ်ပြောင်းတော်လှန်ရေးကိုမြန်မာပြည်သူလူထုလိုလားလက်ခံတဲ့ပုံစံနဲ့သာမြန်မာတွေကိုယ်တိုင်ကမကထပြုလုပ်ဆောင်ရွက်သွားမယ်လို့ NUG နဲ့ NUCC ကအတိအလင်းပြောဆိုလိုက်ပါတယ် စစ်အုပ်စုအနေနဲ့နိုင်ငံတော်အာဏာကိုဆက်လက်ရယူနိုင်မှုဆိုတဲ့ရည်ရွယ်ချက်နဲ့လုံမဲ့အတူရောင်ရွေးကောက်ပွဲပြုလုပ်မဲ့ပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC တို့ကပူးတဲ့တင်ညာချက်တစ်စောင်းထုတ်ပြန်ရမှာအခုလိုထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့ခုခံတွန်းလှန်စစ်နဲ့ထိုးစစ်တွေကြောင့်စစ်ပေးရှောင်ဥယျာဉ်တိုးပွားနေသလိုမြို့ရွာတီတီမှာလည်းအသက်18နှစ်ကနေ35နှစ်အတွင်းမှရှိတဲ့လူငယ်တွေကိုအတန်းဖက်စစ်တပ်ကမတရားဖမ်းဆီးပြီးအရမစစ်မှုထမ်းခိုင်းနေတာတွေကြောင့်ခက်ပြေးတိတ်ဆောင်နေရတယ်လို့ဆိုပါရယ်လက်ရှိမှာတော်လိုင်းအင်အားစုတွေကမြို့နယ်ပေါင်း90ကျော်သိမ်းပိုက်ထားပြီးဧရိယာအပြင်တနိုင်ငံလုံးရဲ့50ရာခိုင်နှုန်းကျော်ကိုစိုးမိုးထိန်းချုပ်နိုင်ပြီလို့လည်းအသိပေးထားပါရယ်2024ခုနှစ်အောက်တိုဘာလအတွင်းအကြမ်းဖက်စစ်အုပ်စုကပြုလုပ်ခဲ့တဲ့သကောင်စင်းကောက်ယူမှုမှာလည်းမြို့နယ်80ခန့်ကိုသာဆောင်ရွက်နိုင်ခဲ့တာကိုတွေ့ရတယ်လို့လည်းဆိုပါတယ်။ဒီလိုအခြေအနေမျိုးမှာပြည်သူလူထုကိုလက်နက်အားကိုးနဲ့ထိန်းချောက်ပြီးအထမမဲထဲခိုင်းမဲ့အပြင်မတမာတဲ့နီလန်းပေါင်းစုံနဲ့မဲစင်းနဲ့မဲရလက်တွေလိမ့်လည်လှုပ်ဆောင်နိုင်မဲ့အခြေအနေဂုံတိတ်ခါရှိပြီးလွတ်လပ်တဲ့ပြည်တွင်းပြည်ပကရွေးကောက်ပွဲစောင့်တည်ရေးလုပ်ငန်းစဉ်တွေမဆောင်ရွက်နိုင်တဲ့အခြေအနေမျိုးမှာအထမကျင်းပမဲ့ရွေးကောက်ပွဲဟာဟန်ပြရွေးကောက်ပွဲသာဖြစ်လာလိမ့်မယ်လို့ NUT နဲ့ NUCC ကထောက်ပြထားပါတယ်။အကြမ်းဖက်စိုးစုထိန်းချုပ်ထားတဲ့အဖွဲ့အစည်းတစ်ခုခုကအတူရောင်ရွေးကောက်ပွဲတစ်ခုကျင်းပလိုက်ရုံနဲ့မြမနေဦးတော်လိုင်းဟာရပ်တန့်သွားမှာမဟုတ်သလိုဒီနီလန်းဟာမြမပြည်တနာရဲ့ထွက်ပေါက်လည်းမဟုတ်ဘူးလို့ဆိုပါတယ်။စစ်တပ်ကနိုင်ငံရေးမှာပါဝင်နေသမျှပြည်သူလူထုလိုလားတဲ့ Federal Democracy ပြောင်းစုပန်တိုင်းနဲ့အလန်းဝင်းနေဦးမှာဖြစ်ပြီးပြည်သူတော်လှန်ရေးကလည်းအချိန်ဟုန်နဲ့ဆက်လက်တည်ရှိနေမယ်လို့ထပ်ပြီးအတည်ပြုထားပါတယ်။ဒါကြောင့်နေဦးတော်လှန်ရေးကပြဋ္ဌာန်းထားတဲ့ Federal Democracy ပြည်ညင်နဲ့အညီ Federal Democracy ပြောင်းစုတည်ဆောက်နိုင်ရေးအတွက်ဆရာနာရှင်စနစ်အပါဝင်အနာရှင်စနစ်ဟူသမျှချုပ်ငင်းပြီးရေရှည်တည်တံ့နဲ့ငြိမ်းချမ်းမှုပေါ်ဆောင်နိုင်ရေးအတွက်မြန်မာပြည်သူလူထုကိုယ်တိုင်ရွေးချယ်တဲ့နည်းလမ်းတွေအတိုင်းအောင်မြင်တဲ့အထိဆက်လက်အကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ထားပါတယ်ရှင်။အခုဆက်လက်ပြီးတော့တရုတ်နိုင်ငံတွင်အလုံးလုံးမဲ့အလုံးသမား900ကျော်မူဆယ်မှာပိတ်လောင်ထားခံရတဲ့တင်ဒင်ကိုတင်ဆက်ပေးချင်ပါတယ်။တရုတ်နိုင်ငံမှာအလုတ်သွားလုံးမဲ့အလုတ်သမား900ကျော်ဟာမြန်မာတရုတ်နယ်စပ်မှာစစ်ကောင်စီထိန်းချုပ်ရာမူဆယ်မြို့မှာပိတ်လောင်ခံထားရတယ်လို့
PSLF
CNLA သတင်းနှင့်ပြန်ကြားရေးဌာနကပြောပါရယ်တရုတ်နိုင်ငံရွှေလီမြို့မှာအလုတ်လုပ်ရမယ်ဆိုပြီးပွဲစားတွေခေါ်ယူထားတဲ့အလုတ်သမားတွေအလုတ်မရပဲတောင်းပြီးတက်မဟာတက်နယ်မြေမှာပါတဲ့မူဆယ်မြို့တွင်မှာပိတ်မိနေပြီးအခက်ခဲတွေနဲ့ကြုံနေရတယ်လို့ဆိုပါရယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုံမြင့်တက်မှုနဲ့အလုတ်ကင်ရှားပါမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်အောက်ပိုင်းကပြည်သူတွေကိုတရုတ်နိုင်ငံမှာအလုတ်ကောင်းကောင်းနဲ့လစာကောင်းကောင်းရမယ်ဆိုပြီးပွဲစားတွေကတက်စစ်မလုံးပေးအကြုံသွင်းပြီးခေါ်ယူထားတဲ့သူတွေလို့အသိပေးထားပါရယ်ပွဲစားတွေခေါ်ဆောင်ထားတဲ့သူတွေထဲမှာအသက်20ကျော်အရွယ်အမျိုးသမီးတွေအများဆုံးပါဝင်နေပြီးမူဆယ်မြို့ထဲမှာရှိတဲ့တိမ့်တန်းချီကာကြီးကွင်းဂိုဒေါင်မှာပိတ်လောင်ခံထားရတဲ့အပြင်ရက်ွက်အချို့မှာရှိတဲ့ဂိုဒေါင်တွေမှာလည်းပိတ်လောင်ခံထားရတယ်လို့သိရပါရယ်ပိတ်လောင်ခံထားရသူတွေဟာ3လကျော်ကြာရှိနေပြီးအလုတ်ပွဲစားကအစားအသောက်ပုံမှန်မကျွေးတဲ့အပြင်နေရက်ပြောင်းမဲ့သူတွေကိုရော့ကျေးအနေနဲ့ကျပ်သိမ်း60တောင်းနေတယ်လို့
PSLF
TNLA သတင်းနဲ့ပြန်ကြားရေးဌာနကတည်ပြထားပါတယ်။အခုလိုပိတ်လောင်ခံထားရသူတွေထဲမှာထွက်ပြေးလွတ်မြောက်လာသူအချို့ရှိပြီးကြံရင့်နေသူတွေဟာလွတ်မြောက်ဖို့အကူအညီမဲ့နေတယ်လို့လည်းသိရပါတယ်။ဒီလိုအဖြစ်မျိုးတွေမကြုံရအောင်လူငယ်လူလတ်ပိုင်းတွေအနေနဲ့တတိထားဖို့လိုအပ်ပြီးတရုတ်နိုင်ငံကိုအလုတ်သွားလုပ်မယ်ဆိုရင်ယုံကြည်စိတ်ချရတဲ့ဆွေမျိုးဒါမှမဟုတ်မိဆွေတွေရှိမှသာသွားတင်တယ်လို့
PSLF
TNLA တရင်နှစ်ပြန်ကြားရေးဌာနကအကြံပြုထားပါတယ်ရှင်အခုနောက်ဆုံးအနေနဲ့တီးတိမ်မျိုးနယ်စီရင်ဒေသမှာရှိတဲ့ဘိန်းဆိုင်ခင်တောရီခါခန့်ကို CDF CDM စီရင်တပ်ဖွဲ့ဖျက်ဆီးတဲ့တရင်တင်ဆက်ပေးပါမယ်ချင်းပြည်နယ်တီးတိမ်မြို့နယ်အတွင်းကစီရင်ဒေသမှာစိုက်ပျိုးထားတဲ့ဘိန်းဆိုင်ခင်တောရီကခံကိုဖျက်ဆီးခဲ့တယ်လို့ CTF CDM စီရင်ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ19ရက်နေ့ကလုတ်တဲ့ချင်းပြည်စီရင်ဒေသက CDF CDM စီရင်ရဲ့အစည်းအဝေးဆုံးဖြတ်ချက်အရဒေသအတွင်းရှိဘိန်းခင်တောရီကခံကို CDF CDM စီရင်ရဲဘော်တွေဖျက်ဆီးခဲ့တာဖြစ်ပြီးကြန့်ရှိနေတဲ့ဘိန်းခင်တွေကိုလည်းဆက်လက်ဖျက်ဆီးသွားမယ်လို့ဆိုပါတယ်။ဘိန်းခင်ပိုင်ရှင်တွေဟာအယက်သားပြည်သူတွေဖြစ်ပြီးနိုင်ငံရေးအခြေအနေအရစာဝေးနေရေးခက်ခဲလွန်းလာကြောင်းစိုက်ပျိုးရတာပါလို့ပြောဆိုကြပေမဲ့နိုင်ငံရေးမတည်မငြိမ်မှုတွေကိုအခွင့်ကောင်းယူပြီးစာဝေးနေရေးအတွက်မဟုတ်ပဲကိုကျိုးကြည့်စီးပွားရေးတမချိုရဲ့သွေးထိုးအားပေးမှုကြောင့်ဖြစ်တာကိုတွေ့ရှိရတဲ့အတွက်ဖြည့်ဆည်းရတာလို့အသိပေးထားပါတယ်။တိုင်းပြည်နဲ့လူမျိုးအတွက်တည်းမဟုတ်ပဲရက်ရွာအနာဂတ်လှပဖွံ့ဖြိုးတရားအချမ်းစီအတွက်တော်လှန်ရေးမှာပါဝင်နေတဲ့ CDF CDM စီရင်အနေနဲ့လက်မခံနိုင်ဘူးလို့လည်းဆိုပါတယ်။မူရစီဝါရောင်းဝယ်ဖောက်ကားရာကနေပတ်စံတွေအလွဲတကူရတဲ့နီလန်းဟာနောင်လာနောက်သားများရဲ့အနာဂတ်အတွက်ကောင်းကျိုးထက်ဆိုးကျိုးတွေသာရမှာဖြစ်တဲ့အတွက် ဖျက်ဆီးရတာလို့လဲ CTF CTM စီးရင်တာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ဘိန်းခင်များတိုးချက်ဆိုင်ပြိုးတာကိုလုံးဝတားမြစ်ထားပြီးဘိန်းခွန်လဲကောက်ခံမည်မဟုတ်တဲ့အတွက် CTF CTM စီးရင်ထိန်းချုပ်နည်းမြေဒေတာတစ်ခုလုံးဘိန်းဆိုင်ပြိုးခြင်းကင်းစင်ရေးစီမံကိန်းချထားတဲ့အတိုင်းဆက်လက်ဖျက်ဆီးသွားမယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်ကိုခန့်မှပေးပို့ထားတာဖြစ်ပါရဲ့ရှင
် Radio NUG သတင်းများမင်္ဂလာပါခင်ဗျာဒီဇင်ဘာလ26ရက်နေ့အတွက်ခမန့်ချက်ကတော့မြန်မာနိုင်ငံထပ်ပိုင်းနဲ့လေပိုင်းတို့မှာအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများမှာလည်းအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံထပ်ပိုင်းနဲ့လေပိုင်းမှာညဘူးချိန်များဆက်လက်ရော့ကျလာနိုင်ပြီးအနှဲငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယားပြည်နယ်၊ကရင်ပြည်နယ်တို့မှမနက်ပိုင်းမြူထူများကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်ချင်းတွေကတော့ဘင်္ဂလားပင်လယ်အော်အလဲပိုင်းအနောက်ပိုင်းတောင်ပိုင်းတို့မှတိမ်ထူထပ်နိုင်ပြီးကပ်ပလီပင်လယ်ပြင်နဲ့ကျန်ဘင်္ဂလားပင်လယ်အော်မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ရခိုင်ဘက်ကစတင်ခဲ့တဲ့အားကောင်းတဲ့လီဗီးယားနဲ့ဂျပန်ဟာတမီနာဒူကမ်းခြေနီးမှာလီဗီးယားနဲ့ရေဝအဆင့်ဖြင့်တည်ရှိနိုင်ပါလေ။မိုးချီနေကတော့တပြေလုံးမှာတာယာနိုင်ပါလေ။ပင်လယ်ပြင်မှာရခိုင်ကမ်းရိုးဘက်မှာလေဟာမြောက်အရှေ့မြောက်ဘက်မှာတနအိလင်9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ရှိနိုင်ပါလေ။မိုးဒမာကွင်းနဲ့တနအိကမ်းရိုးဘက်မှာလေဟာအရှေ့မြောက်ဘက်မှာတနအိလင်10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင့်တင့်ရှိနိုင်ပါလေ။
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွင့်ပေးနေပါတယ်။အခုတော်လိုင်းကပြအစီအစဉ်မှာတော့ညာနာညာရေးပြီးຫນွေဦးမိုးဖတ်ကြားထားတဲ့အိမ်ပြေးဆိုတဲ့တော်လိုင်းကပြလေးကိုနားဆင်ကြမှာဖြစ်ပါတယ်ရှင်
။အိမ်ပြေးကုန်းလုံးတင်ပြီးတရရရယူငင်ကျမငါတို့ရဲ့ကိုပိုင်အိမ်လေးဆိုတာဖြစ်လာရတာ။ဖျားပြီလို့ညမ်းဖြူရတဲ့ခက်မှဖျားမပြီးခင်ညံဖြက်ခံရတဲ့ခစ်ထဲရောက်နေပြီအခုဆိုစမ်းကြောင်းလေးရဲ့နပေးကျင်းငတ်လေးတွေရဲ့တိတ်တီတန်ကိုမကြားရတာကြားခဲ့ပြီသွေးစာနေတဲ့ခွေးတရာလောက်ကရွာတွေကိုဖျက်အိမ်တွေကိုဖျက်ဆဲတန်ဆိုတန်ချင်းချောက်တန်နဲ့တနတ်တန်ကတတတအပြစ်မရှိအပြစ်ရှာသုံးလုံးတင်အိမ်လေးခမမှာရစ်ကောင်အဖြစ်မီးထဲသို့လောင်ကျွမ်းပြကြခံရရှာပြေးအမေရေပြေးအဖေရေကလေးလေးတွေလုံးကျုံအောင်ခေါ်ဆောင်လို့ကို့အသက်ကိုကိုမပိုက်ပြီးလွတ်အောင်သာပြေးနောက်ကျတဲ့ခြေထောက်များမှာတစ္ဆာဆူစူးပါစေသားနဲ့ဖနှက်မပါပဲလှမ်းခဲရတဲ့မိန်းကလေးတဦးရဲ့ခြေလှမ်းကတော့ခြေဖဝါတော်မနှုတ်လဲသွေးချေဥတက်ခဲ့ပြီးရင်နာနာနဲ့ပြေးခဲရသောစစ်ပွဲထဲကအိမ်ပြေးများညာနိုင်ညာ
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်ပေးနေပါတယ်အခုတခါမြန်မာနေဦးခရိုနီကယ်ဒီဇင်ဘာ24မြင်ကွင်းတောင်းပါကိုနေဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မြန်မာနေဦးခရိုနီကယ်ဒီဇင်ဘာ24မြင်ကွင်းခရစ်စမတ်အခါသမယစစ်ဘေးဒုက္ခသည်အဖြစ်နဲ့တင်းရှောင်နေကြရတဲ့ဘဝတွေခရီးရန်ဘာသာကူးဝေသူများအဖို့ခရစ်စမတ်အခါသမယဟာအလေးမြတ်အထားဆုံးအခါသမယဖြစ်ပြီးခရစ်စမတ်အခါသမယမှာမိသားစုပြန်လည်ဆုံတွေ့ခြင်းဝတ်ပြုဆုတောင်းခြင်းတို့လှုပ်ဆောင်ကြတာဖြစ်ပါတယ်စစ်မီးတောက်လောင်နေတဲ့မြန်မာနိုင်ငံကခရီးရန်ဘာသာဝင်တွေအဖို့တော့အခုလိုစစ်မီးလျံတွေအကြားအလေးမြတ်ထားတဲ့အခါသမယတွေမှာတော်ရဲတောင်တဲမှာမဟုတ်ရင်စစ်ဘေးလူကင်းရာရဲရွာတွေမှာစစ်ဘေးရှောင်ယာယီစခန်းတွေမှာကြာရောက်ကြရတဲ့အခြေအနေဖြစ်ပါတယ်မိသားစုဝင်တွေပြန်လည်စုံစည်းကြဖို့အခွင့်အလမ်းကလည်းတမျိုးတနယ်ဆက်သွေးထားတဲ့လမ်းခီးတွေမှာတိုက်ပွဲဖြစ်ပွားနေကြသလိုကန့်သက်ပိတ်ဆို့မှုတွေလည်းအတားအဆီးဖြစ်နေတာပါဒါအပြင်ရခင်ကားထက်နှစ်ဆကနေ10ဆလောက်ထိမြင့်တက်လာတဲ့ကားကားတွေကြောင့်နေမီလုံခြုံမှုမရှိခြင်းတွေကမိသားစုတွေစုံတွေးဖို့အခြေအနေကိုတားဆီးထားတဲ့အနေအထားလည်းဖြစ်ပါတယ်2021ခုနှစ်ဒီဇင်ဘာလ24ရက်နေ့မွန်လွဲပိုင်းမှာခရစ်စမတ်အခါသမယအချိုနေ့မှာဖရူဇူမြို့နယ်တဲကမိုးစုကြီးရွာအနီးတိုက်ပွဲဖြစ်ပွားနေတဲ့ကြီးရွာတွေကနေရှောင်တိန်လာတဲ့အမျိုးသမီးကလေးငယ်တွေအပါအဝင်ကြီးရွာသူကြီးရွာသား40ကျော်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်တပ်ဖြတ်ကစီးနင်းလာတဲ့ကားနဲ့အတူလက်ရာချေရာတွေကိုမီးရှို့ဖျောက်ဖျက်ခဲ့ကြပါတယ် ကရင်နေပြည်ကဒေသခံအများစုဟာခရစ်ယာန်ဘာသာကိုးကွယ်သူတွေဖြစ်ကြပြီးတော့အခုလိုခရစ်စမတ်အကြိုနေ့မှာဖြစ်ပျက်ခဲ့တဲ့ဖြစ်ရပ်ဟာပြည်တွင်းစစ်မီးတကြောပြန်တောက်လောင်လာကာဇာကာလမှာရုပ်စုအကြီးတန်းဆုံးဖြစ်ရပ်တစ်ခုဖြစ်ခဲ့ပါတယ်ဒီစစ်ရာဇဝမှုကိုကျူးလွန်ခဲ့ကြတဲ့လက်နက်ကိုင်တပ်ရင်းတပ်ဖွဲ့တွေနဲ့အမိန်ပေးစီခိုင်းခဲ့ကြသူတွေကိုအခုလအချိန်အထိအပြစ်ပေးအရေးယူနိုင်ခြင်းတော့မရှိသေးပါဘူးမိုးဆူကြေးရွာအဖြစ်အပျက်ဟာခရစ်စမတ်အကြိုအခါသမယမှာဖြစ်ပွားခဲ့ပြီးတဲ့နောက်စစ်မီးအရှိန်ပိုမိုမြင့်တက်လာခဲ့ပြီး၃နှစ်အကြာအခုကာလအထိမြန်မာနိုင်ငံတနိုင်ငံလုံးဒီပါစစ်ပွဲတွေပိတ်ဆို့ကန့်သတ်မှုတွေလူငယ်တွေကိုစစ်မှုထမ်းဆောင်ခိုင်းဖို့အထမဖန်စီမှုတွေနဲ့ပြန်ပြီးဆွဲတလူငွေကြီးနဲ့ရွေးယူကြရတဲ့ဖြစ်ရပ်တွေကနေစဉ်လိုလိုနိုင်ငံရဲ့ဒေတာအနှံ့အပြားမှာဖြစ်ပွားနေတာဖြစ်ပါတယ်။ခရစ်ယာန်ဘာသာဝင်တွေရဲ့အလေးအမြတ်ပြုတဲ့ခရစ်စမတ်အခါသမယလိုပဲဗုဒ္ဓဘာသာဝင်တွေရဲ့နေထူးနေမြတ်တွေမှာလည်းဗုဒ္ဓဘာသာဝင်တွေတိုက်ပွဲကနေပြေးလွှားတင်းရှောင်ကြရတဲ့အဖြစ်ဖန်စီနှိပ်စက်တပ်ဖြတ်ခံရတဲ့အဖြစ်ပြက်တွေစကိုင်းတိုင်းမကွေးတိုင်းတို့လိုဒေတာတွေမှာဖြစ်ပွားနေတာဖြစ်ပါတယ်။ပြည်တွင်းစစ်ပွဲတွေအတွင်လက်နက်ကန်အဖွဲ့တွေအနေနဲ့ဘာသာရေးဆိုင်ရာအလေးမြတ်ထားတဲ့အခါသမယတွေမှာလည်းတိုက်ပွဲတွေကိုရပ်နားထားတာမျိုးမတွေ့ကြရပါဘူး။မိုးရသည်၊ခြောက်သွေ့ရသည်၊ဘာသာရေးအလေးမြတ်ထားတဲ့နေရက်တွေ၊သတင်းပတ်တွေကိုရှောင်ရှားတာမျိုးမရှိတော့တဲ့အခြေအနေမျိုးရောက်နေကြတယ်လို့ဆိုရင်မှားမယ်မထင်ပါဘူး။မြန်မာနိုင်ငံထဲမှာလူရည်အဖြစ်လေးတန်းကျော်လာတဲ့စစ်ဘေးရှောင်တင်းရှောင်နေရသူတွေအနေနဲ့အခုလိုအခါသမယမှာဘာသာရေးအရာတနှစ်တာမိသားစုပြန်လည်စုံစည်းခွင့်အခွင့်အရေးတွေကိုခံစားနိုင်ခြင်းမရှိကြတဲ့ကာလတွေက၃နှစ်ကျော်၄နှစ်ထဲဝင်ရောက်လာပြီဖြစ်ပါတယ်။ခရစ်စမတ်ပွဲတော်ကလျှက်စစ်မီးမရှိ၊တောက်သုံးရီလုံးလုံးလောက်လောက်မရှိ၊ရာသီဥတုဒဏ်ကားနေလုံခြုံတဲ့အမှုအကာမရှိ၊နာဖျားမကြမ်းဖြစ်တဲ့အခါလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုရယူနိုင်ခြင်းမရှိတဲ့နေရာဒေသတွေဖြစ်တဲ့ဒုက္ခသည်စခန်းတွေ၊ဖျားချောင်းတွေနဲ့တော်တဲ့တောင်ထဲမှာတိတ်ဆိတ်စွာချိုးချံချွေတာစွာနဲ့ဖြတ်တန်းနေကြရတဲ့အခြေအနေဖြစ်ပါတယ်။နိုင်ငံအနှံ့ပြားကတိုက်ပွဲသတင်းတွေအကြအဆုံးသတင်းတွေနေအိမ်ပျက်စီးဆုံးရှုံးမှုကိန်းကနန်းတွေနဲ့ထိခိုက်ဒေဆုံးမှုသတင်းတွေကခရစ်စမတ်အခါသမယရဲ့နှွေးထွေးမှုစိတ်ပျော်ရွှင်မှုတွေကိုခြေဖြတ်တိုက်စားသွားကြတဲ့အနေအထားလေးဖြစ်ပါတယ်။လက်တလောအနေအထားမှာကချင်ပြည်နယ်ဗမော်မြို့သိမ်းတိုက်ပွဲဖြစ်ပွားနေပြီးတော့ပေါင်းနဲ့ချီတဲ့မြို့နေလူတို့ဟာအေရာရီမြစ်ကိုဖျက်ကူးပြီးတိုက်ပွဲနဲ့လွတ်ကင်းရာဒေသတွေကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အလားတူစကိုင်းတိုင်းမကွေးတိုင်းအထက်ပိုင်းကအညာဒေသမှာလည်းစစ်ကောင်စီရဲ့စစ်ကြောင်းတွေဝင်ရောက်တဲ့ကြေးရွာတွေမြို့တွေကဒေသခံတွေချမ်းအေးလှတဲ့ကာလမှာနေအိမ်ကထွက်ပြေးတင်းရှောင်နေကြရတယ်လို့နေအိမ်တွေမိရှုဖြက်စီးခံနေကြရတဲ့အဖြစ်အပျက်တွေလည်းဖြစ်ပွားနေတာဖြစ်ပါတယ်။လက်နက်ကင်တော်လှန်ရေးမြန်မြန်ဆန်ဆန်အောင်ပွဲရဖို့လူထုအနေနဲ့မိမိတို့ရဲ့ဒုက္ခဆင်းရဲမှုတွေကိုလနှစ်ချီဒုက္ခဆင်းရဲခံကကြော်ဖြတ်နေကြရတာဖြစ်ပြီးတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ဒေသအလိုက်စည်ရေးအရာတစ်ခုတည်းသောစုစည်းမှုနိုင်ငံရေးအရာတစ်ခုတည်းသောရည်မှန်းချက်ပန်းတိုင်ဖြစ်ဖို့ဆွေးနွေးညှိနှိုင်းမှုသဘောတူညီမှုတွေရဖို့အရေးတကြီးလိုအပ်နေတာပါလက်နက်ကင်တိုက်ခိုက်မှုတွေရဲ့ဘုံရန်သူကအာဏာသိမ်းစစ်ကောင်စီဖြစ်တာမှန်တော်လဲအဲ့ဒီရည်မှန်းချက်ရဲ့နောက်တစ်ဆင့်ဘယ်လိုစနစ်နဲ့ထူထောင်ကြမလဲဆိုတဲ့ပန်းတိုင်ဆိုတဲ့အချက်မှလည်းဘုံသဘောတူညီမှုတွေပူးပေါင်းဆောင်ရွက်မှုတွေတူညီကြဖို့အရေးကြီးလာပါတယ်အဲ့ဒီလိုဘုံသဘောတူညီမှုအကျိုးစီးပွားမတူညီမှုတွေကိုနိုင်ငံရေးနည်းလမ်းတွေနဲ့ဆွေးနွေးညှိနှိုင်းနိုင်ခြင်းမရှိခဲ့ရင်လက်နက်ကင်ပဋိပက္ခအသစ်တွေပေါ်ထွက်လာနိုင်တဲ့အလားအလာကိုလည်းကြိုတင်တွေးဆသဘောပေါက်ဖို့အရေးကြီးတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့အရှိပိုးကရင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုຫນွေဥတတာမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
အော်ချွန်လာဆိုင်ရေဒီယိုအန်ယူဂျီကိုလွန်ရွေးအထောက်ပံ့စကက်ကေထောင်းအကန်ကျုံတယ်ဖာနော်မလော်ပြောထောင်းပါပလုံမှုထောင်းပြတာစကိုင်းတော့စီလို့ယေဝေဥဒတာလို့ချက်ပလက်အနိုင်လက်နော်တရားဥပဒေစုမှုရေးယူစတိကရအထောက်ပံ့အလူတူအဝိဒါကုံတရားဥပဒေစုမှုရေးယူတိတ်ခါချက်ချွတ်ချပါပြမောနီတို့ကပကောဝန်တူဂူကလလောဝိဒါချက်ပလက်တရားဥပဒေစုမှုရေးယူစတိကရအခအထောက်ပံ့အလူတူအဝိဒါကုံတရားဥပဒေစုမှုရေးနော်တိကောင်ချက်စုချပါမောအဝိဒါနော်ကပကောဝန်တူကုကလမဝင်ထိုင်တန်အန်ယူဂျီအစိုးရဂျာကာလာပြည်သူတရားစီရင်ရေးချမဒါဘလဝိဒါကော်မတီချအကုံအနိုင်ခုနေထွန်းနေချစ်လိကလောဝိဒါစီလို့ချအကုံကိုတရားဥပဒေစုမှုရေးတီတရားစီရင်ရေးချက်ဖတ်ချမလဖာချအကုံယူရဲ့ထောင်ဝိဒါမနေတဲ့နော်လာခော့လာဖာလောအကုံချက်ဝိဒါချက်ခိုင်တော့စီလို့ချအကုံကိုကပကောဝန်တူကုကလမဝင်ခိုင်တန်တီတရားရေးဝန်တူလောင်ထောင်းကပကောဝန်တူဦးသိဦးပြည်ထရေးဝန်တူဦးလိန်ကိုလာတီအစိုးရအကုံနဲ့အတာဩစာတယ်ဖာရဲ့ထောင်ဝိဒါနော်စီလို့ ချက်ပလန်နိုင်နေကောင်ပယောင်အကန်ယူမဘာဖြစ်ရှင်နော်ကလစ်စီအီမာကြိုက်ဘူးကောင်ပယောင်ခမလို့အစန္ဒာဘာကိုဒီချက်ထောင်ဦးချက်ထောင်ဖာနော်မဘာအောဝိဒါယူတမဒါရောလုံခံကိုချက်ခိုင်မနေလောဝိဒါချက်ပလန်ကောင်ပယောင်အကန်ယူအဖြစ်စင်ကြိုက်ဘူးကလစ်စီမာချက်မနော်ကောင်ပယောင်မနေအစန္ဒာဘာကိုဒီချက်ထောင်ဦးချက်ထောင်ဖာမဘာအောဝိဒါနော်ဒီစင်ဘာလနိုင်ချစ်လီတောင်ခါကောင်ကမလို့ဒီနိုင်ငံတကာဦးလောဖီဝိဒါချက်ပလန်ချက်ခိုင်ဘရစ်ပါရီဖိုင်းချောင်းတိုင်လောက်ဦးတမဒါရောလုံခံကိုချက်မနေဥကျော်စလိုဝိဒါစီလိုတိုင်တီကောင်ဦးဒီစင်ပါလာချစ်ခွေတောင်ခါဒါခုံချော်အောင်ကုန်ယူမချုံမနဲ့ချက်တာပြန်အကူစလဲနော်လမူဝိဒါကွန်ကြတနာနဖာဒီလက်အီမွဲဘီကန်ဖိပြချမချုံမနဲ့ချက်မတီဝိဒါနော်ကတော်ဘာဝိဒါစီလိုကောင်ပယောင်လော့ဖီလောင်ဝိဒါအမချော်အောင်ကုန်ဘယူမချုံမနဲ့ချက်ပယောင်တာလော်ထိုင်ချက်ကလိုင်းတီမချုံမနဲ့ချက်ပယောင်တာကုန်လဲယူမဘာထောက်ထောင်မီကုန်နော်စီလိုကောင်ပယောင်အကန်ယူအီဖြစ်စင်ကြိုက်ဘူးဘာချန်တာစတိတ်ခိုတာနော်ဘာဒါခွန်ဝိဒါလောက်ချက်နော်အလူတူအဝိဒါစီလိုစတိတ်ခိုတာယူချင်းနေအောင်ကကိုကဲထားချက်မမဘာတတိုက်ထားအဝိဒါစီလိုချက်ကလစ်စီလဖာယူကောင်ပယောင်ခမလို့အစန္ဒာဘာကောတာတီချက်တောင်ဝိချက်တောင်ဖာကလူမဘာအော်ထားဝိဒါနော်လောဝိဒါစီလိုတိုင်တီကောင်ပေါင်ကောက်တော့ဦးဒီစင်ပါလာချက်ခွေတောင်အတော့နိုင်ချီကဘာချန်ဒီကောင်ပယောင်အခိုင်ဒီအလူတဘောဒါခွန်လောဝိဒါချက်ခိုင်ယူတိုင်တီကောင်ဦးဒီရိတ်ချခောပတော်ဝိဒါကွန်လမူဝေးစကားစကူဇလေနော်စီလိုချက်ပလန်နိုင်တဲ့ပကုတနာတာယာဝတီထုံဖွင့်ဦးတိခောင်အကျုံနိုင်ငံရေးအကျဉ်းသူချစ်ရဲကနော်အကင်အကျုံအောင်အောင်မေးကာပိုက်ခွဲဝိဒါတိုင်ရိုက်ထောင်ဝိဒါနိုင်နေရောက်ချက်ပလန်ပကုတနာတာယာဝတီထုံဖွင့်ဦးနိုင်ငံရေးအကျဉ်းသူချစ်ရဲကနော်အကင်အကျုံအောင်အောင်မေးကာပိုက်ခွဲဝိဒါတိုင်အော်ထောင်းနိုင်နေရောက်နော်ဒီစင်ပါလာနိုင်ချစ်တန်တောင်ကနိုင်ငံရေးအကျဉ်းသားများကုညီဆော့ဆော့ရေးအကုန်လဲ AAPP ဖီတီရလောဝိဒါစီလိုတိခောင်တန်ပိုက်ဖထုံလပါဦးနိုင်ငံရေးအကျဉ်းသားများနော်နေအခွင့်အရေးတတာပပိုင်ဤအမိမ့်မိတ်ဘာချမချုံမနဲ့အော်ဝိဒါစီလိုဘကုတနာတာယာဝတီထုံဖွဲ့ဦးနိုင်ငံရေးအကျဉ်းသူချစ်ရဲကယူအကင်အကျုံအောင်နာမဤကာပိုက်ခွဲဝိဒါတိုင်အော်ထောင်းနိုင်နေရောက်ထုံအဖန်ကြည်ရှာလက်တော့ပိုင်သိအော်ဝိဒါနော်ဒီရပါစီလိုပြီးတော့သူဤယာဝတီတနာခင်းတတာထုံဖွဲ့ဦးထုံအာနာအော်ချတဲ့လက်ထုံချအော်ဦးအမိမ့်မိတ်အောင်းတေဝိဒါကြည်အော်ဝိဒါကုံမချုံမနဲ့အော်ဝိဒါနော်ဒီရပါစီလိုမတရားအောင်ကလူနီဝိဒါအာနာဘာဟာတာမနေတယ်ဖာနော်ဖုန်နီထားဝိဒါယူလောက်တီလောက်ချိတ်အောဝိဒါအကနေလာနွေထုံခွေရဟိုချစ်ခွေရကိုထုံအဖန်နေလာလထုံလေရလချစ်ခွေရနော်ဘာချထိတ်တိတ်ထားဝိဒါထုံထိတ်တိတ်ထားဝိဒါမနေအဖန်ခွေထုံခိုးရနေချစ်လကနော်လောင်ပါဝိဒါထုံနော်စီလိုစပလန်လောင်ခိုက်ထားလပါနော်ကံပက်လက်တော့ပိတ်ခွဲဝိဒါကုန်ထလနိုင်ငံရဲ့အကျဉ်းသားများကဤအကျဉ်းသားလေရဖျားခွိုင်မိန်တာနိုင်ငံရဲ့အကျဉ်းသားချစ်တန်ကထိုင်တဝိဒါအတိအချလန်တာဦးချက်ပလန်ဒီစင်မာလာနေချစ်လတောင်းကေမနာချစ်နေနိုင်ရခနော်ချင်းခောင်းကနော်ကံပက်လက်ဦးပယောင်တော်တီရေတဲ့လောက်ချိချုပ်ခွိုင်လောင်ခန့်ကုန်တလန်ချင်းညင်နာပါကုန်လွဲကံပက်လက်တော်ဦးတော်တိန်နီခွိုင်လောက်ချိရတိန်နီခွိုင်ချလောင်ကုန်တလန်နိုင်ငံရဲ့အကျဉ်းသားလကအကျဉ်းသားလေရနော်ဖျားခွိုင်ဝိဒါယူကံပက်လက်အခြေဆိုင်ချင်းတော်လန်ရဲ့အကုန်လွဲအခုကလန်စလိုက်အောင်လိန်လိုဝိဒါစီလိုနိုင်ငံနော်ဘာချန်တီချစ်တိကရောက်အကုန်လွဲမာဝိဒါယူလောင်ပါဝိဒါထုံစီလိုလကနော်ဖန်တာဦးပယံတာကုန်လွဲခဲ့ချစ်တော်ခါဘူနီခလာဝိဒါစီလိုဘူနီခလာကိုမာချုံမနဲ့အော်ဝိဒါစီလိုအလကနော်ပါလက်ချစ်တိကရောက်အပန်ဦးရေဖုံဝိဒါလက်ကဲတလန်ဖီချပလက်အကျုံယူဘာချဘူနီခလာဝိဒါစီလိုအဝိသိကျမချုံမနဲ့အော်ထားစီလိုအလကနော်ပလိုက်ခုံထောင်းဝိဒါအဖန်ပါဝိဒါယူမွေဝိစကားစားတော်လကနော်စီလိုကဲတော်ကလေးကလိထောင်းဝိဒါခါချက်ခတဲ့တိုင်နာဖုန်းခလောက်ထိုင်ဝိဒါနော်စီလိုအတာနာဘာထိုင်အော်ဝိဒါကိုတာလောင်ခွိုင်ဝိဒါထုံဖွင့်ဦးနော်စီလိုလောင်ဘာထုံခါပြောင်းတာချက်ချကိုအတာမအော်ထော်ထိုင်ဝိဒါစီလိုဤကိုထုံဖူးချအလကနော်ပလိုက်ခုံထောင်းဝိဒါနော်စလိုက်အွန်လိုင်းလောဝိဒါစီလိုတိတ်ဝိဒါမိတက်တော့ချက်တော်ယူပလိုက်ခုံထောင်းဝိနိုင်ငံရဲ့အကျဉ်းသားချစ်တန်ကဘာချန်တာအသိအော်ချက်လောင်တာကိုထိုင်တော့ထားဝိဒါကိုရနော်မိတက်အခြေဆိုင်ချင်းတော်လန်ရဲ့အကုန်လဲပြန်ကြရတောင်းခံစလိုက်ရောမလောဝိဒါနော်စီလိုချနာကန်တူအန်ယူဂျီရေဒီယိုစတောက်လေတဖို့ဝဲမှုဖာကမေတဲ့ကိုရည်ချက်ခုတ်ချက်တာဒီမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြထားပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူရဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ဆ San Francisco Bay Area အခြေဆိုင်မြမမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်